NLD ပါတီကအစိုးတင်သွင်းလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအောင်မြင်ဖို့အရေးမှာတက်မတော်ကအဓိကကျနေပြီးဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုနေကြတဲ့တိုင်းသားနဲ့ပြည်သူတွေရဲ့လူဝင်ဆန္ဒကိုတက်မတော်ကဘယ်လောက်ထိလိုင်းလျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းဥပဒေပညာရှင်တချို့နဲ့ပြည်ပအခြေဆိုင်တိုင်းသားခေါင်းဆောင်တချို့ကမေးခွန်းထုတ်လိုက်ကြပါတယ်။ဒါနဲ့ပတ်သက်ပြီးတင်ပြကြပါမယ်။ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရေးအတွက်ပူးပေါင်းကော်မတီတရဖွဲ့စည်းရေးအစိုးရကို NLD ပါတီကဇန်နဝါရီ29ရက်နေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာပါပူးပေါင်းကော်မတီဖွဲ့ပြီး NLD ပါတီကိုယ်စားလှယ်တွေကလွှတ်တော်မှာဘယ်လိုဆက်လက်လှုပ်ဆောင်မလဲဆိုတဲ့ကိစ္စကိုအများကစိတ်ဝင်စားနေပါတယ် NLD ပါတီကဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်အခုလိုကြိုးပမ်းလာတာဟာတိုင်းသားဒေသဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့အလေးထားစဉ်းစားလာတဲ့သဘောဖြစ်တယ်လို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင် HRC ရဲ့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်။ကျော်တန်ညဏ္ဍာကိုပြောသွားတဲ့အထင်မှလည်းပါပါတယ်။နောက်ပြီးတော့ဒီဦးအောင်ကြည်ညွန့်အင်တွင်တဲ့အထင်မှလည်းပါတယ်။တိုင်းဒေသကြီးနဲ့ပတ်သက်လို့ရှိရင်ဒီမိမိဒီလိုနေနိုင်ရေးကိစ္စရဲ့ဆောင်ရွက်နိုင်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကမပြည့်မဖြစ်ဒီအမေကိစ္စမျိုးဖြစ်လာတယ်။ဒါကြောင့်ဒီအဆိုကိုတင်သွင်းလာလို့ပြောရတာဖြစ်တဲ့အတွက်အခုဥပမာဆိုလို့ရှိရင်ကျွန်တော်ရခိုင်ဒေသဆိုလို့ရှိရင်ရခိုင်ယူရပါတီကအများစုနိုင်ရတယ်။ဒါပေမဲ့ NLD ပါတီကဝင်ကြီးချုပ်ဖြစ်နေတဲ့အခါမှာသဟဇာတမဖြစ်ပဲကိုယ်လွှင့်နေတဲ့ကိစ္စအဖြစ်ရှိတယ်။အဲ့တော့အဲ့ဒီလိုမျိုးကြီးမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဘယ်လိုကြီးပြင်မလဲဆိုတာကအရေးကြီးရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးကအခုရေးပါတဲ့ချိန်လမ်းတရားဖြစ်စတင်ပြီးတော့ဖြစ်လာတာပေါ့
။တမရတော်သားကုသလေဒီသဘောမတူရင်လွှတ်တော်တွင်ပြင်ဆင်ရခက်ခဲအောင်လုပ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတမရတော်ကအဓိကကြပြီးဘလောက်ထိလိုင်းလျောလာမလဲဆိုတာစောင့်ကြည့်ရမှာဖြစ်တယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းတွေးမောင်ကမြင်ပါတယ
်။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့ဆိုတာကျွန်တော်တို့NLD ရဲ့ကတိပစ္စတာတစ်ခုဖြစ်တယ်သူပြင်ဆင်မယ်သူစူးစမ်းမယ်လို့သူကတိုင်းပြည်အလုံးကိုသူကကတိပြုပြီးမှရွေးကောက်ပွဲခံခဲ့တယ်အခုလည်းသူနိုင်သွားပြီအခုလည်းသူပြင်ဆင်မယ်လို့စလုပ်တာကောင်းပါတယ်ဒါလုပ်တင်လုပ်ထိုက်တဲ့အရာတစ်ခုဖြစ်တယ်အရေးနဲ့ကြီးတယ်ဒါပေမဲ့အခု3နှစ်ပြီးမှ1နှစ်ပဲကျန်တော့တယ်အခုမှစလုပ်တယ်ဆိုတော့နည်းနည်းနောက်ကျသွားမလားဆိုတာပဲရှိတယ်အခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာအခန်းဆက်နှစ်ထဲမှာပြောထားတဲ့အတိုင်းဆိုလို့ရှိရင်တော့95ရာခိုင်နှုန်းရမှဆိုတော့ပြင်ဆင်ဖို့ရအတွက်အရင်ခက်ခဲတယ်ဆိုတော့တက်မတော်ဘူစီယုံရလိမ့်မယ်တက်မတော်ကနေဒီသဘောတူမှပဲဖြစ်နိုင်တယ်ပြင်နိုင်တယ်လို့ကျွန်တော်မြင်တယ
်ဖွဲ့စည်းပုံပြင်ဆင်ရင်းမှာ NLD ပါတီကတက်မတော်သားကိုယ်စားလှယ်တွေကိုဘယ်လောက်ထိစီယုံနိုင်မလဲဆိုတဲ့အပေါ်မူတည်နေတယ်လို့ရှေ့နေဦးမင်းလွင်ဦးကပြောပါတယ
်ဒီဖွဲ့စည်းပုံပြင်ဆင်ရင်းမှာတော့တက်မတော်ကလည်းအဓိကကြတယ်ဒါကြောင့်လေလေဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီဖွဲ့တဲ့အခါမှာတက်မတော်ကိုယ်စားလှယ်တွေပါနိုင်အောင်တခါလေလုပ်ပါလို့အဆိုတင်ပြီးတော့ဒါကိုလုပ်လိုက်တာဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ်တက်မတော်ဘက်ကဘယ်လောက်ကြီးလိုက်ရောနိုင်မလဲပေါ့ဒီတိုင်းသားတွေနဲ့စစ်ဆက်ဆွေးနွေးတဲ့ကိစ္စရပ်ဒီပေါ်မှာတက်မတော်ရဲ့သဘောထားအမှန်အပိုင်းဖြစ်လာမလဲအဲ့ဒီတော့ကျွန်တော်ကြည့်ရမှာ
2008ဖွဲ့စည်းပုံဥပဒေထဲမှာတက်မတော်နဲ့ထိတိုင်မဖြစ်နိုင်တဲ့အချက်တွေကိုတကြည်ကြည်ချင်းပြင်ဖို့ချင်းကပ်မယ်ဆိုရင်ပြင်ဆင်ရေးလမ်းပွင့်သွားနိုင်တယ်လို့ပြောသူကဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ဖြစ်ပါတယ
်။လက်ရှိအခြေခံဥပဒေကတော့လုံးဝဒီမိုကရေစီစံနှုန်းနဲ့ရောမကိုက်ညီဘူး။နောက်ဆက်ကြမှုနဲ့ရောဆက်ကြပတ်ဖြစ်နေတယ်။2008အခြေခံဥပဒေကိုအတိတ်ပြန်ရေးတာဖြစ်ဖြစ်တောင်းလဲတာဖြစ်ဖြစ်လောက်တာတော့အကောင်းဆုံးပဲပေါ့။နောက်ကျတဲ့လုပ်ရင်းနဲ့ဟုတ်ရင်ကလေးကနိုင်လာကလေးနဲ့ဆက်ချင်းလုပ်ဖို့ကျွန်တော်ကုန်လုံးမျောမှန်းချက်တာပေါ့။အချို့အတိကအစိုးရနေလုံးလို့ရတဲ့ဟာတွေတန်တာတွေရှိတယ်။စစ်တပ်နဲ့ရောထိတ်ထိုက်နဲ့မဟုတ်တဲ့ဟာတွေရောအများကြီးရှိတယ်။အဲ့ဒါတွေအရင်ပြုစုတင်နေလို့မြင်ပါတယ်
။ NLD အစိုးရတက်လာပြီးပြီးချင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဆိုတဲ့ယာတူးကိုစွတ်တော်တွင်မှဖန်တီးနိုင်ခဲ့တာကြောင့်ဒီတစ်ခါမှလည်းဖွဲ့စည်းပုံတွေကဘယ်လိုပြုတ်ကွက်ဟာကွက်တွေကို NLD ဘက်ကအသုံးပြုမလဲဆိုတဲ့အပေါ်အများကစိတ်ဝင်စားနေကြပါလိမ့်ခင်ဗျာ။